ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့မှာလစ်လာသွားမဲ့ဥပု္ပ္ပာဖြစ်တင်ငန်းဆိုင်ခေါင်းစဉ်ကတော့တက်တဲ့ထူပြလိုက်ခြင်းဖြစ်ပါတယ်။ဒန်လာနဂတိကျန်ခန်းကြီး6ငွေ24ကနေ28ကိုဖတ်ပါမယ်။ရှင်မင်းဟာသာရဖျားအကြောင်းကိုဘယ်လိုမျိုးတက်တဲ့ခံခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့။ထို့နောက်ဒန်ရင်လာ၌အပြစ်တင်သောသူတို့ကိုရှင်ဘရင်ဤအမိန့်တော်နှင့်ခေါ်၍တာမယားနှင့်တကွချင်းသည့်တွင်းထဲသို့ချပစ်ကြလင်မြေသို့မရောက်မီချင်းသည့်တို့သည်နိုင်၍သူတို့ရိုးရှိသည်များတို့ကိုချုပ်ဖဲ့ကြ၏ထိုအခါမြေကြီးတစ်ပြင်လုံးတွင်အရရတို့၌နေ၍အသည်သည့်အခြားခြားသောဘာသာစကားကိုပြောသောလူမျိုးတကာတို့ရှိရာသို့အမိန့်တော်စာနှင့်ဆေလွတ်တော်မူ၏စာချက်ဟုမူကားတင်တို့၌ငြိမ်ဝှက်ချမ်းသာခြင်းများပြားစေသောငါအစိုးရသောတနိုင်ငံလုံးတွင်ရှိနေသောသင်တို့သည်ဒန်ရင်လာ၏ဖျားသခင်ကိုကြောက်ရွံ့ယူတည်ကြကုန်ဟုငါအမိန့်တော်ရှိ၏အကြောင်းမူကားထိုဖျားသခင်သည်အသက်ရှင်တော်မူသောဖျားနေဆာထာဝရတည်တော်မူသောဖျားဖြစ်တော်မူ၏နိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်အာနာဇက်တော်လည်းအစဉ်အဆက်တည်လိမ့်မည်မာဆာကဲတင်ချင်းဂျေဇုကိုပြုတော်မူ၏ကောင်းကင်မြေကြီး၌နမိတ်လက္ခဏာအံ့ဩပွေတို့ကိုဖြစ်စေတော်မူ၏ဒန်ရင်လာကိုချင်းသေးလက်မှကယ်လွတ်တော်မူသောဖျားသခင်သည်ထို့သို့သောဖျားဖြစ်တော်မူ၏ဟုအမိန့်တော်ရှိ၏ထို့သို့ဒန်ရင်လာသည်ဒါရိမင်းကြီးလက်ထက်၌၎င်းပရိသတ်အမျိုးကုရုမင်းကြီးလက်ထက်၌၎င်းကောင်းစားလျက်နေ၏ဆိုပြီးတော့ဖော်ပြထားပါသည်ဖြစ်စဉ်တလျှောက်ရဲ့အရေးကြီးဆုံးအချက်ကတော့ဒါရိမင်းကြီးဟာထာဝရဖျားကိုချီးမွမ်းခြင်းနဲ့ထာဝရဖျားရဲ့အုပ်စိုးတော်မူခြင်းကိုအတိအမဲ့ပြုလိုက်တဲ့အချက်ပဲဖြစ်ပါတယ်ဖော်ပြခဲ့တဲ့ကျမ်းရဲ့အခန်းကြီးတွေမှာလည်းပဲအဲ့လိုချီးမွမ်းခြင်းနဲ့အတိအမဲ့ပြုခြင်းတွေရှိနေခဲ့တာတွေ့ရပါတယ်နေဘုကနေဇာမင်းနဲ့ဒါရိမင်းကြီးတို့ဟာဒန်ရင်လာတို့ရဲ့လွတ်မြောက်ခြင်းတွေအတွက်ထာဝရဘုရားကိုချီးမွမ်းခြင်းပြုကြပါတယ်။ဒါရိမင်းကြီးဟာအရာတွေထက်ပိုးပြီးတော့ကြီးတဲ့အမှုကိုပြုလုပ်ခဲ့ပါတယ်။ထုတ်ထားတဲ့အမိန့်ကိုပြောင်းပြန်ပြန်လုပ်ပြီးတော့လူတိုင်းဒန်ရင်လာရဲ့ဘုရားသခင်ကိုကြောက်ရွံ့ယုံကြည်ကြကုန်ဆိုပြီးတော့မိန့်တော်မူခဲ့တာတွေ့ရပါတယ်။မှန်ပါတယ်ဒန်ရင်လာဟာထူးဆန်းအံ့ဩဖွယ်သောကဲနှုတ်ခြင်းခံရပါတယ်။သူ့ရဲ့တစ္ဆာရှိတဲ့ဆုလက်ပဲဖြစ်ပါတယ်။နှဆိုးတွေဝိုင်းဝန်းနှိပ်စက်တော်လည်းပဲဘုရားသခင်ရဲ့ဂုဏ်ပြုခြင်းကိုရောတကိုယ်တော်အကြောင်းကိုရောတက်တည်ပြနိုင်ခဲ့ပါတယ်အခုသိရှိမြင်တွေ့ရတဲ့အကြောင်းအရာဟာစัจ java နာတစ်ခွင်လုံးမှဖြစ်ပျက်လာမဲ့နမူနာပုံစံငယ်လေးတစ်ခုသာဖြစ်သေးပါတယ်ဘုရားသခင်ရဲ့လူတွေကဲလွတ်ခံရဖို့နှဆိုးတွေကြိုးစားနှိပ်စက်ဖို့အမျိုးမျိုးရှိတော်လည်းပဲထာဝရဘုရားဟာလောကကမ္ဘာတစ်ခွင်ရဲ့ရှေ့မောက်မှာတက်တည်ပြပါလိမ့်မယ်ခုနကရှင်မင်းရဲ့တရားစီရင်မှုကိုပြန်လည်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ပထမဦးဆုံးသတိပြုရမှာကတော့ရှင်မင်းဟာပါရှန်ရဲ့ဥပဒေအရလိုက်ပါလှုပ်ဆောင်ရတဲ့အကြောင်းကိုသတိပြုဖို့ဖြစ်ပါတယ်။အဲ့ဒီဥပဒေမျိုးဟာမိသားစုအလုံးကိုပါတပါးတဲ့ပေါင်းထက်စီရင်ရတဲ့ဥပဒေဖြစ်ပါတယ်။ရှေးဦးခေတ်ကာလမှာစီမင်းစည်းကမ်းတွေကတော့မိသားစုဝင်တဦးဦးအပြစ်လုံမယ်ဆိုရင်မိသားစုတစ်ခုလုံးမှာတာဝန်ရှိပါတယ်။ဒီလိုနဲ့အပြစ်စီရင်ခြင်းခံရမယ်ဆိုရင်မိသားစုအလုံးပါဝင်ရပါတယ်။တရားမျှတမှုရှိတယ်လို့အထိပ္ပယ်မသက်ရောက်ပါဘူး။ပါရှန်နိုင်ငံရဲ့ဥပဒေမှာအဲ့လိုမျိုးရှိနေတဲ့အကြောင်းကိုဖော်ပြခြင်းသာဖြစ်ပါတယ်။ဒုတိယသတိပြုရမယ့်အချက်ကတော့တမန်ကျမ်းစာရဲ့မှတ်တမ်းမှာဖြစ်ပျက်ခဲ့တဲ့အကြောင်းဖြစ်စဉ်ကိုသာရေးသားထားတာဖြစ်ပါတယ်။ရှင်မင်းရဲ့လှုပ်ဆောင်ဆုံးဖြတ်ချက်မဟုတ်ပါဘူး။တမန်ကျမ်းကရှင်းလင်းစွာတားမြစ်ထားတဲ့အချက်ကတော့မိဘရဲ့အပြစ်ကြောင့်တာသမီးတွေအသေးမခံရဘူးဆိုပြီးဖော်ပြထားတာကိုတရားဟောအကြံခန်းကြီး24ငွေ16မှာတွေ့နိုင်ပါတယ်။ကျွန်တော်တို့အနေနဲ့မတရားမှုတွေနဲ့ရင်ဆိုင်လာရတဲ့အခါမှာကိုရင်သူဩရစာပထမဆုံးခန်းကြီး၄ငွေ၅ကနေကျွန်တော်တို့ကိုဘယ်လိုမျိုးနှစ်သိမ့်အားပေးထားလဲဆိုတာကိုကြည့်ကြပါစို့ထို့သောဖြစ်လင်မှောင်မှိုက်၌ဝှက်ထားသောအရာတို့ကိုပွင့်လင်းစေ၍စိတ်နှလုံးအကြံစီများကိုထင်ရှားစေလက်တန်သောသခင်ဖျားကြွလာတော်မူမီတိုင်အောင်အဘယ်အမှုကိုများအဆုံးအဖြတ်မစင်ကြနှင့်ကြွလာတော်မူသောအခါအသည်အသည်တို့သည်ဖျားသခင်ချီးမွမ်းတော်မူခြင်းကျေးဇူးကိုခံရကြလက်တန်ဆိုပြီးတော့ဖော်ပြပေးထားပါသည်မတရားမှုအမျိုးစုံဟာဖြစ်ပျက်နေမှာဖြစ်ပါတယ်။သို့တော့ကျွန်တော်တို့ယဉ်ကျေးသူများသိရှိရမယ့်အချက်ကတော့ဒီအရာတွေကိုမြင်ပြီးတော့စိတ်ပျက်ဖို့မဟုတ်ဘဲနဲ့တစ်ချိန်မှာဖျားရှင်အနေနဲ့မတရားမှုတွေအလုံးကိုတရားစီရင်သွားမှာဖြစ်တယ်ဆိုတာကိုသိရှိစေဖို့အတွက်ကြာသပတေးနေ့ဥပု္ပ္ပာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။